တရုတ်လက်ထက်ကစစ်လေရင်ဆယ်စင်းဟာထိုင်ဝမ်ရေးလက်ကြားမှာနိုင်ငံခြားပိုင်းခြားထားတဲ့မြင်းကိုဖျက်ချော်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်။ဒါပြင်တရုတ်စစ်သင်္ဘော၄စင်းလည်းလက်နက်အင်အားအပြည့်စုံတပ်ဆင်ပြီးတော့စစ်စင်ရေးတရက်ဆင်နွှဲဖို့အသင့်ပြင်တဲ့ပုံစံမျိုးနဲ့ကင်းလက်ခဲ့တယ်လို့ပြောပါတယ်။တရုတ်နဲ့ထိုင်ဝမ်ကျွန်းကိုထိုင်ဝမ်ရေးလက်ကြားကပိုင်းခြားထားတာဖြစ်ပါတယ်။တရုတ်ဘက်ကအခုလိုလှုပ်တာကိုတုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်ကလည်းသူတို့ရဲ့စစ်လေရင်တွေနဲ့စစ်သင်္ဘောတွေကိုဆေးလွတ်ပြီးတော့တပ်ဖြတ်နေရာချထားလိုက်ပါတယ်။ဒါဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံဘက်ကထိုင်ဝမ်ကျွန်းတဝိုက်မှာစီးရေလှုပ်ရှားမှုတွေကိုဒုတိယအကြိမ်အရှိန်ဟုန်မြင့်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဂျာတာပရီးနေ့ကတော့တရုတ်စစ်လေရင်38စင်းဟာတရုတ်နိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးစုံတဲ့ကိုရောက်ရှိလာခဲ့တယ်လို့ထိုင်ဝမ်ကပြောပါတယ်။ဒီမိုကရေစီနှိကြအုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတော့တရုတ်နိုင်ငံကလက်အောက်ခံနေပေဖြစ်သဘောထားနေတာဖြစ်ပါတယ်ခင်ဗျာ။